ေစရာဤမြေကဘာမှာမင်းမသိမြမတပြေမသိဘာယာမသိလို့ပြောတတ်တဲ့မြမာရီဟာမိကရာဝင်တော်နဲ့ဟိမဝင်တာတော်ကိုလည်းသိနေကြပါလေတစုံတရာတစုံတယောက်ကိုလုံးမင်းချီကျူးနေရင်ဟိမဝင်တာချီမငံဖွင့်တယ်လို့လည်းရင်ညွှန်းပြောတတ်တာပါဆတ်တော်ကြီးဆယ်ဘွဲဖြစ်တဲ့တေဇသူနေမဘူဆာနာဝိဝေမှာနောက်ဆုံးဖြစ်တဲ့ဝေတန်နရာဇတ်တော်ကဟိမဝင်တာချီမငံဖတ်မိယုံနဲ့ဒီတော်ဒီတောင်ရဲ့ကြည်နူးပွဲရာအမကန်းလှနဲ့ဟိမဝင်တာတတ်မိုးကိုသိပြီးသားလဲဖြစ်ရပါတယ်ဟိမဝင်တာတောင်ရဲ့တောင်ဘက်တောင်ချီရင်ကိုဖျက်ဆီးတဲ့ယောဟနီမြေကမ်းတစ်လျှောက်မှာပါဂီဝေမင်းမျိုးတွေနေထိုင်ပြီးဟိမဝင်တာတောင်ကျင်းသားမှာကပိလဝိပြည်ရှိတဲ့အကြောင်းလဲဗုဒ္ဓဝင်တွေမှာဖတ်ရပါတယ်ပါဂီဝေမင်းမျိုးဂေါရမမြတ်စွာဘုရားတတော်တင်ရှာနောက်ဆုံးကာလတွေမှာဂင်္ဂါမြေကမ်းနဲ့ဟိမဝင်တာတောင်တန်းကြီးကိုအမိပြုနေထိုင်ကြတဲ့လူတွေကိုညဉ့်ညံရေးတရားဟောကြားခဲ့တယ်လို့လဲမှတ်သားရပါတယ်ကပိလဝေပြေဟာလူငယ်တဲ့နှစ်ပေါင်း2500ကျော်ကလေးကတရှိတာကိုလဲစာတွေ့အရာမှတ်သားရတာပေါ့အနည်းဆုံးအဆင့်ဗုဒ္ဓလက်ထက်တော်ကပဲဟိမဝင်တာတောင်နှန်းကြီးရှိနေတာကိုမှန်ဆနေပါလေဟိမဝင်တာတောင်နှန်းဟာကမ္ဘာတောင်နဲ့မြောက်ဝင်ရိုးစွန်းပြီးရင်ကမ္ဘာကိုရေချိုပေးနေတဲ့ရေခဲမြစ်တွေအများဆုံးရှိတဲ့အတွက်လဲကမ္ဘာတတ္တယဝင်ရိုးစွန်းလို့ခေါ်တင်တာပါကမ္ဘာလူဦးရေ40ရာခိုင်နှုန်းဟာမြစ်တွေချောင်းတွေစမ်းတွေကနေပောက်ရရကြပြီးဒီရေတဝက်ကျော်ဟာဟိမဝင်တာလိုနေရာကရေခဲပြင်ရေခဲမြစ်တွေအရေးပြော်ရာကရလာတာပါရေခဲပြင်တွေအရေးပြော်နေတာမဟုတ်နောက်လာမယ့်ရာစုနှစ်ဝယ်တွင်ကဘာပေါ်ကအဲ့ဒီလူ40ရာခိုင်နှုန်းဟာရေရှားပါတဲ့ပြဿနာနဲ့ရင်ဆိုင်ရမယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံနဲ့အလောင်းဝေးတဲ့တောင်တဲ့မြောက်ဝင်းရိုးစွန်းကရေခဲတွေရေပြော်ဆင်းလို့မြင်နေသလိုဧရာဝတီကင်းကဓမ္မပုတ္တရပန်းလင်းရန်စီစတဲ့အရှမြစ်ကြီးတွေတဲ့ရေပေးနေတဲ့ဟိမဝန္တာတောင်နှန်းကအကြီးဆုံးရေခဲမြစ်အစင်း650ကရေခဲတွေဟာ1985ကနေ2000ပြည့်နှစ်ကရေပျော်ဆုံးရှုံးနေတဲ့နှုံးထက်2000ပြည့်နှစ်ကနေ2016တိပျော်ဆင်းတဲ့နှုံးကနှစ်ဆတိုးလာတယ်လို့ဒီနှစ်ဂျုံလာတဲ့ထုတ်ပြန်တဲ့လေ့လာချက်တစ်ဆောင်မှာပါရှိပါတယ်အိန္ဒိယတရုတ်နီပေါ်နဲ့ဘူတာနိုင်ငံတွေကရေခဲမြစ်တွေကိုဂျိုရုကနေ140အတွင်းစုဆောင်ရရှိတဲ့အချက်လက်တွေကိုသုတေသီတွေကတစ်ချက်ပြပါလဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမင်းတက္ကသိုလ်ကရာသီဥတုပြောင်းလဲခြင်းဆိုင်ရာဌာနညွှန်ကြားရေးမှူးဖြစ်တဲ့သစ်ပံပညာရှင်ဒေါက်တာပေါ်မာယာစကီဆိုရင်ဟျူမွန်တာတောင်နှန်းကိုရောက်နေပြီး National Geographic အသင်းကကျင်းပတဲ့နီနောဖလေဝဲကိုဧဝရတ်တောင်နှန်းတနေရာကနေဒီနှစ်ဧပြီလမှာရုပ်ပံကတစ်စက်ပြောတာကတော့
The Himalayas are an important water tower for 20% of the world's population. When you think about that, 20% of the world's population totally dependent on the amount of water that comes into this region.
If there's too much ဘာလို့ရေ20ရာခိုင်နှုန်းတဲ့ဟိမဝန္တာဟာရေအတွက်အားကိုးအားထားရတဲ့ရေမျောစင်ကြီးမှုအရေးကြီးတာပါလေ။ဒီဒေသကနေပျော်ဆင်းသွားတဲ့ရေတွေကိုကမ္ဘာလူကြီး20ရာခိုင်နှုန်းကလုံးဝမိခိုအားထားနေရတာကိုမြင်အောင်ကြည့်ပါရေခဲမြစ်တွေအရေးပြောတာမြန်လွန်းလို့ရေတွေမတန်တဆများပြီးရေကြီးပါလိမ့်မယ်ရေနည်းနည်းလေးပဲရမယ်ဆိုရင်လည်းစိုက်ပျိုးရေးကဆလို့မဖြစ်ထွန်းတော့ပါဘူးလို့ပြောသွားတာပါဒီနှုန်းအတိုင်းတော့ဆက်ပြီးအရေးပြောနေရင်2050ပြည့်နှစ်ရောက်မှာရေခဲပြင်3ပုံ2ပုံလုံးပါပါသွားတဲ့အခါတရုတ်အိန္ဒိယပါကစ္စတန်ဘူတန်မြန်မာထိုင်းလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်ကလူပန်း2000ဟာရေပြဿနာရေခါပြဿနာကျန်းမာရေးပြဿနာစတဲ့ပြဿနာတွေနဲ့ကြုံရမယ်လို့ပညာရှင်တွေကသတိပေးပါတယ်။ဒါကြောင့်လေဖျားရှင်တရားရေရေးလှည့်လည်တိုက်ကြွေးတဲ့ဟိမဝန္တာအပြင်တခြားဝင်ရိုးစွန်းတွေကရေခဲမြစ်တွေရေခဲပြင်တွေအရေးပျော်ဆင်းနှုန်းတိတက်တိုးပွားမလာအောင်ကမ္ဘာရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့ပါရီသဘောတူညီချက်အရဖလွင်အမိပင်တမွေရှော့ချနိုင်မှုကဘာကကြံဆောင်ကြိုးပမ်းနေတာပဲဖြစ်ပါလေရှင်